ကမ္ဘာမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရက်ဆွံ့ရသူအရေအတွက်ဟာစက်တင်ဘာလကုန်မှာ114သန်းကျော်သွားပြီလို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်။2023ခုနှစ်နှစ်လပိုင်းအထိလူတွေနေရက်ဆွံ့ထွက်ပြေးရတဲ့အဓိကအကြောင်းတွေကယူကရိန်းစစ်ပွဲ၊ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာဖြစ်နေတဲ့ပဋိပက္ခ၊မြန်မာနိုင်ငံကတိုက်ပွဲတွေကြောင့်ဖြစ်တယ်လို့ UNHCR ကအောက်တိုဘာ25ရက်နေ့နေစွဲနဲ့အစီရင်ခံစာထုတ်ပြန်ပါတယ်။2023ခုနှစ်ရဲ့ပထမ6လအတွင်းမှာမိုးခေါင်ရေရှားတာရေကြီးတာတွေကြောင့်လည်းလူအများအများနေရက်ဆွန့်ခဲ့ကြရတယ်လို့ UNHCR ရဲ့6လအစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအကြမ်းဖက်မှုတွေပြန့်နှံ့ဖြစ်ပွားနေတာမှာ2023ခုနှစ်နှစ်ဆကနေဇွန်လအထိအိုးအိမ်ပြည့်ထွက်ပြေးနေကြရသူ4,300ထက်မနည်းရှိခဲ့ပြီးတော့လူသားချင်းစာနာကြအခြေအနေပိုပြီးတော့ဆိုးဆိုးဝါးဝါးဖြစ်လာတယ်လို့ UNHCR ကပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံထဲမှာပြည်တွင်းဒုက္ခသည်စုစုပေါင်းဟာ1.8%အထိရှိနေပြီးတော့ဒုက္ခသည်အဖြစ်လျှောက်ထားကြသူ1.3%ဟာလည်းအိမ်နီးချင်းနိုင်ငံတွေမှာနေရအထူးတခြားမရှိဖြစ်နေကြတယ်လို့ပြောပါရယ်အထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေဟာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့6လစာအစီရင်ခံစာမှာဖော်ပြထားပါရယ်ရှင်